တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလမ်းဖြစ်တဲ့လာရှုံမှုဆယ်ပြည်တော်စုလမ်းမကြီးပေါ်ကနန်းဖက်ကအခြေဆိုင်ခလာရ1-3တက်စကန်ကို KIA ကဒီဇင်ဘာလ29ရက်နေ့ကလေးကထိုးစစ်ဆင်တိုက်ခိုက်နေတာပါဒီကနေ့မှာတော့ခလာရ1-3စကန်ကို KIA ကတင်းယူလိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတိမပြုပါဘူးဒါပေမဲ့နန်းဖက်ကကိုလာရောက်ဘုံကျဲတဲ့စစ်ကောင်စီရဲ့ဂျက်တိုက်လေယာဉ်ဒီဇင်ကိုပစ်ချခဲ့ကြောင်းအခုလိုပြောပါတယ
်နန်းဖက်ကဘက်ကအခြေအနေကတော့တိုက်ပွဲတွေအခြေအနေကတော့ဒီပြတော့မဖြစ်ဘူးဒါပေမဲ့မနေ့ကတော့1-3စခန်းတော့တင်းနိုင်ပြီလို့သတင်းကတော့ဖွင့်နေပါတယ်ဒါပေမဲ့သတင်းကတော့အခါမောမရှိဘူးခင်ဗျာသူတို့ကတော့ဘက်ကဘက်မှာစစ်ကောင်စီရဲ့ဖိတာတစ်စည်းကိုစတဲ့တယ်ဆိုတော့ဒီမှာကဖွင့်နေကျွန်တော်တို့ဘက်ကလည်းတိချတယ်ဖြစ်ပါတယ်ဆိုမှတောင်းကြလာတာတော့ရှိတယ
်ဒီရဲ့ပိုင်းတွေအတွင်းမှာတော့နန်းဖက်ကနဲ့ကိုခိုင်ဒေသဘက်တွေမှာဖုံးလိုင်းအများစုလိုင်းဖြတ်ခံရတာကြောင့်တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ဒေသခံတွေစီကတဆင့်အတီးပြုချက်ရယူဖို့အခက်အခဲတွေရှိနေပါတယ်နန်းဖက်ကကနေအခြားနေရာကိုဆစ်ရှောင်နေသူတူကတော့နန်းဖက်ကကိုတစ်ချက်တစ်ချက်မှာဖုံးဆက်သွယ်ရကြောင်းပြောပါတယ်19နှစ်နေကင်းပိုင်းဆက်သွယ်ချိန်အထိတော့နန်းဖက်ကကြားတယ်လို့မကြားအောင်အခုလိုပြောပါတယ်
นี่ก็ไม่เจอแล้วพี่อ่ะไม่เจอแล้วแต่ว่าเพิ่งทันนี่ก็ไม่เจอแล้วนี่ก็เสียเอาเสร็จแล้วเนี่ยแล้วจังแล้วเสร็จแล้วเนี่ยไม่เจอแล้ว
อชุตะดินมีเดียတွေမှာတော့ KIA ရှေ့တန်းသတင်းရင်းမြစ်တွေကိုကိုးကားပြီးခလာရ1-3ကိုတင်းယူလိုက်ပြီးဆိုကြောင်းဖော်ပြနေကြပါတယ်ဒီကနေ့ပြစ်ချလိုက်တဲ့လေရင်ဟာဒီလာအတွင်း KIA ကဒုတိယမြောက်ပြစ်ချလိုက်နိုင်တာလည်းဖြစ်ပါတယ်ဒီလာ3ရက်နေ့တုန်းကကချင်ပြည်နယ် KIA ဌာနချုပ်လိုင်စာအနီကနားဖော့စကန်ကိုလာတဲ့ထောက်ပို့ရဟယင်တစည်းကို KIA ကပြစ်ချခဲ့သေးတာပါ2021ခုနှစ်မေလ3ရက်နေ့ကလည်းမိုးမောင်းမြို့နယ်အလောပေါ်မှာတိုက်ပွဲပြင်းထန်နေချိန်ကုံလောရွာအနီးမှာစစ်ကောင်စီရဲ့တိုက်ခိုက်ရေးရဟင်းရင်တစည်းကိုပစ်ချခဲ့ပူတာကြောင့်စစ်တပ်ကအာဏာသိမ်းပြီးနောက် KIA ကလေရင်တစည်းနဲ့ရဟင်းရင်တစည်းကိုပစ်ချနိုင်ခဲ့တာဖြစ်ပါတယ်။လက်ရှိ KIA ကတိုက်ခိုက်နေတဲ့နတ်ဖက်ကတက်စကန်ဟာလာရှိုးမှုဆဲလမ်းမကြီးပေါ်ကနောက်ဆုံးကြန့်ရှိတဲ့တက်စကန်ဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့က105မိုင်နဲ့ဇန်နဝါရီလ9ရက်နေ့မှာသိန်းနီကုတ်ခိုင်ကစစ်ကောင်စီတက်စကန်တွေကိုညီနောင်မဟာမိတ်အဖွဲ့တွေသိမ်းယူထားတာပါ။လာရှိုးမှုဆဲလမ်းမကြီးကိုညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်လိုက်တဲ့နောက်မှာစစ်ကောင်စီကမူဆဲအခြေဆိုင်သူတို့တပ်ဖွဲ့တွေကိုလေကြောင်းကနေအင်အားဖြည့်တာတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ဒီလ17ရက်နေ့ကယာယီအပြစ်ခတ်ရက်စဲဖို့သဘောတူပြီးတဲ့နောက်မှာစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့အကြားတိုက်ပွဲဖြစ်ပွားတာတွေရော့ကျသွားခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကဘုံကျက်တာတွေဟာဒီလ15ရက်နေ့အထိရှိနေတာကြောင့်စစ်ကောင်စီကအပြစ်ရဲ့သဘောတူညီချက်ကိုချိုးပေါက်နေကြောင်း TNL ကသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီရဲ့အပိုင်းမှာတော့ကိုကန့်တက် MNDAA ဘက်ကတိုက်ပွဲသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီဘက်ကထုတ်ပြန်တာလည်းမတွေ့ရပါဘူးခင်ဗျာ